စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့လည်းကဒါရီရှင်ပြည်မှာအသေးခံဘုံးခွဲသမားကကားတွေကနေဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး၈ဦးသေဆုံးပြီးဒဒါစင်ကျော်ဒဏ်ရာရတယ်လို့စီးရီးယားနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ပါတယ်။စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့သေဆုံးသူ၁၂ဦးထိရှိတယ်လို့ပြောပါတယ်။ကားဘုံးခွဲသမား၃ဦးကိုစီးရီးယားလုံခြုံရေးတပ်ဖွဲ့ကလိုက်ဖမ်းခဲ့ပြီးဒီထဲကနှစ်ဆင်းကိုတော့တိုက်ခိုက်မှုမလုပ်နိုင်ခင်မြို့အဝင်မှာဖျက်ဆီးနိုင်ခဲ့တယ်လို့စီးရီးယားလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။လေစိတ်ကိုသွားရလမ်းတစ်လျှောက်မှာအနည်းဆုံးကားနှစ်ဆင်းလောက်မီးလောင်နေတဲ့ပုံနေနဲ့တခြားအပြက်စီးတွေကိုနိုင်ငံပိုင်ရုပ်သံကနေပြသခဲ့ပါတယ်။တတိယမြောက်ကားသမားကတော့အာနာပိုင်တို့ကိုကနေဦးရှောင်ပြေးခဲ့ပြီးတဲ့နောက်ထားရစ်ရင်ပြင်ရောက်အာနာပိုင်တွေအဝိုင်းခံရချိန်မှာအသေးခံဖောက်ခွဲခဲ့တာဖြစ်ပါတယ်ရှင်။